ထိုင်းမြန်မာနယ်စပ်မှာရှိတဲ့ AA အဖွဲ့စစ်စခန်းတစ်ခုအပေါ်ဘုံကျဲတိုက်ခိုက်ခံရမှုမှ AA တပ်ဖွဲ့ဝင်6ဦးသေဆုံးခဲ့တယ်လို့ AA ဘက်ကထုတ်ပြန်ပါတယ်။ထိခိုက်ဒဏ်ရာရသူတွေလည်းရှိခဲ့တဲ့ဒီကတိုက်ခိုက်မှုကိုလက်တုံ့ပြန်မယ်လို့ AA ပြောခွင့်ရခိုင်ဒုက္ခက VOA ကိုပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့တဲ့သတင်းကိုကိုသားညင်ဦးဆက်ပြီးတော့တင်ပြပါမယ်ရှင်
။မြန်မာထိုင်းနယ်စပ်နီးကရင်ပြည်နယ် KNL တပ်မဟာ9 area ထဲမှာဒီရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့စခန်းတစ်ခုကိုမြန်မာစစ်တပ်ဘက်ကနေပြီးတော့မနေ့နေ့လယ်ပိုင်းကဂျက်တိုက်လေ၂စင်းနဲ့လက်ရောက်ဘုံကျဲတိုက်ခိုက်ခဲ့တာလို့သိရပါတယ်။ဒီအတွက် AA တပ်ဖွဲ့ဝင်6ဦးသေဆုံးပြီးတော့ဒဏ်ရာသူတချို့ရှိပါတယ်။စေုံစည်းကားတွေနဲ့အထက်ချုပ်စေုံတွေပျက်စီးခဲ့တယ်လို့လည်း AA ဘက်ကထုတ်ပြန်ထားပါတယ်။ဒီတိုက်ခိုက်မှုမှာရွေကျက်ရှိရှိနဲ့ဆောင်ရွက်တာမို့လို့ဒီလို့ရအပေါ်မှာတုံ့ပြန်အရေးယူသွားမယ်လို့ရခိုင်လက်နက်ကိုင် AA အဖွဲ့ရဲ့ပြောခွင့်ရသူခိုင်သူခါက VOA ကိုပြောပါတယ်
။မနေ့ကဒီမြန်မာစစ်တပ်ဘက်ကနေဟိုဂျက်တိုက်လေရင်နှစ်စီးနဲ့လာပြီးတော့မှဒါဘုံကျဲတိုက်ခိုက်တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ကတော့ဟိုအသေးစိတ်အချက်အလက်တွေကိုဟိုဆက်လက်ပြီးတော့ဒါစုံစမ်းလေ့လာနေဆေးဖြစ်တယ်။ဘာကြောင့်အခုလိုမျိုးလာပြီးတော့ဘုံကျဲတိုက်ခိုက်တယ်ဆိုတာရယ်နော်။နောက်ပြီးလို့ရှိရင်ဟိုဒီဖြစ်ရအတွက်အဲ့ဒီလိုဟိုဒီမြန်မာစစ်တပ်ဘက်ကနေဘလို့တာဝန်ယူမလဲဆိုတဲ့အနေအထားမျိုးကိုတော့ဒါကျွန်တော်တို့ကတော့ဆက်လက်ပြီးတော့ဒါစောင့်ကြည့်သွားမှာဖြစ်တယ်ဗျ။ခြေနေအနေထားပုံမူတည်ပြီးတော့မှဟိုလိုအပ်ရင်လိုအပ်တယ်လို့ကျွန်တော်တို့ဟိုတုံ့ပြန်သွားဖို့တော့ရှိတယ်ဗျ
။ရခိုင်လက်နက်ကင်အေအဖွဲ့နဲ့မြန်မာစစ်တပ်ကြားရခိုင်ပြည်နယ်ဘက်မှာတိုက်ခိုက်မှုတွေစီးတင်းမာမှုတွေမကြာမကြာရှိနေပြီးတော့ဒေသတည်ငြိမ်ရေးအတွက် AA နဲ့မြန်မာစစ်တပ်ကြားဆွေးနွေးမှုတွေရှိခဲ့တယ်လို့လည်း AA ဘက်ကပြောဆိုခဲ့ပူးပါတယ်။ဒီလိုမျိုးညှိနှိုင်းဆောင်ရနေတဲ့အချိန်မျိုးမှာ AA တပ်စခန်းကိုဘုံကျဲတိုက်ခိုက်တာမျိုးဟာမြန်မာစစ်တပ်ဘက်ကရွေကျက်ရှိရှိလုပ်တာဖြစ်ပြီးတော့ငင်းငယ်ရေးကိုပြပြစီတဲ့လို့ရဖြစ်တယ်လို့လည်းအေးဘက်ကဆွဆွဲပါတယ်မြန်မာစစ်တပ်ရဲ့လို့ရဟာစိုးရွားတဲ့အခြေအနေတစ်ခုကိုဖန်တီးနေတာဖြစ်တယ်လို့လည်းအေးရခိုင်လက်နက်ကိုင်အဖွဲ့ပြောခွင့်ရသူခိုင်သူခါကပြောပါတယ
်ဩဒီလိုမျိုးဟိုတိုက်ပွဲ area နဲ့ဒီဝေးတဲ့နေရာမှာဟိုချောင်းတခွင်လာပြီးတော့မှဒါဘုံကျဲတိုက်ခိုက်တယ်ဆိုတာကတော့ဒါဟာဟိုရည်ရွယ်ချက်ရှိရှိနဲ့ဟိုလောက်တာဖြစ်တယ်လို့ဟိုကျွန်တော်တို့ကတော့သုံးသပ်တယ်ဒီလိုမျိုးဟိုလို့ရဟာဒါငင်းကြရေးကိုဥတည်တဲ့လောက်ရမဟုတ်ဘူးเนาะတစ်ဖက်မှာသူတို့ဒါကြွေးကြိုနေတဲ့2022ကငင်းကြရေးနှစ်ဆိုတာနဲ့အခုမြေပြင်မှာဟိုလာရောက်ပြီးတော့အဲ့လိုမျိုးတိုက်ခိုက်တဲ့ဖြစ်စဉ်မျိုးကဒါလုံးဝဟိုအပြုံးနဲ့အလုံးမငင်ကြော့ဘူးဆိုတာကိုဟိုဒါဖော်ပြနေတာဖြစ်တယ
်အခုလို AA စခန်းလေကြောင်းတိုက်ခိုက်ခံရတာနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာတုံ့ပြန်ဖြေရှင်းတာမျိုးမရှိသေးပါဘူးရခိုင်လက်နက်ကင်တပ်တွေအများဆုံးအခြေစိုက်တဲ့ရခိုင်ပြည်နယ်မှာလည်းတပ်နဲ့အီအီကြားစီးတက်မာနေတယ်လို့နှစ်ဖက်အပြန်အလှန်ဖမ်းဆီးမှုတွေလည်းရှိနေပါတယ်။မြန်မာစစ်တပ်ဘက်ကလည်းကြီးတက်ရောရီတက်တွေမှာပါအင်အားဖြစ်တင်းတာတွေရှိနေတယ်လို့တမျိုးနဲ့တမျိုးခီးတော်လာမှုတွေကိုလည်းလူညွေးတင်းကျပ်စစ်ဆေးမှုတွေလုပ်နေပါတယ်ခင်ဗျာ